ပါရှန်ပင်လယ်ခွေထဲကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေနဲ့ပတ်သက်ပြီးအခုသတင်းပတ်ထဲမှာရုရှားနိုင်ငံကအာရပ်နိုင်ငံတွေနဲ့ပူးရဲကြေညာချက်ထုတ်ပြန်ပြီးတဲ့နောက်အီရန်ကရုရှားတပ်မတ်ကိုစင့်ခေါ်လိုက်ပါတယ်။ဒါဟာယူကရိန်းကျူးကျော်စစ်နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးတည်တည်တတ်တတ်ကောင်းနေချိန်အီရန်နဲ့ရုရှားကြားရှာရှာပါပါတင်းမာတဲ့ဖြစ်ရပ်ပါ။ယူကရိန်းမှာစိုးစိုးရွားရွားထိခိုက်မှုတွေဖြစ်စေတဲ့လူသတ် drone တွေကိုအီရန်ကရုရှားကိုထောက်ပံ့ပေးခဲ့တာပါ။ရုရှားနဲ့ပင်လယ်ခွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီ GCC တို့မော်စကိုမှာတွေ့ဆုံပြီးနောက်ထုတ်ပြန်တဲ့ပူးရဲကြေညာချက်ကြောင့်တန်မတ်ကိုဗုဒ္ဓနည်းမှာစင့်ခေါ်ခဲ့ကြောင်းအီရန်နိုင်ငံပိုင် IRNA သတင်းဌာနကပြောပါတယ်။ Greater Tomb, Lesser Tomb နဲ့အဘူမူဆာကျွန်းသုံးခုအငင်းပွားမှုမှာငြင်းချက်နဲ့အဖြစ်တစ်ခုရှာဖို့လဲအီရန်ကကြေညာချက်မှာတောင်းဆိုထားပါတယ်ရှင်။